န္ဒိယနိုင်ငံအယုဓယာမြို့ကလေးမှာနှစ်ပေါင်းအစိတ်ကျော်ဟိန္ဒူနဲ့မွတ်စလင်တို့ကြားအငင်းပွားနေတဲ့နှစ်သက်သမခွန်ခွန်ဧကအကျိုးရှိတဲ့နေနေရာပိုင်ဆိုင်မှုအတွက်ရှင်နေနေမှာနိုင်ငံတော်တရားရုံးကနေဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပါတယ်။ဒီနေရာမှာတိဆောက်ထားတဲ့မွတ်စလင်ပလီကိုလွန်ခဲ့တဲ့နှစ်အစိတ်ကျော်တုန်းကဟိန္ဒူတွေကဖြိုချဖျက်ဆီးပစ်ခဲ့တာကြောင့်အိန္ဒိယနိုင်ငံမှာအပြင်းထန်ဆုံးဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒီနေရာဟာသူတို့ရဲ့ယာမဖျားမွေးဖွားရလို့ဟိန္ဒူတွေကယုံကြည်ကြပြီးဒီနေရာမှာဖျားကြောင့်တိဆောက်ချင်နေတယ်လို့မွတ်စလင်တွေကလည်းဗလီတိဆောက်ချင်နေကြတာဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်ချဖို့လုပ်နေချိန်မှာပဲလူတွေ9000ကျော်လောက်နေထိုင်တဲ့ဒီမြို့ကလေးအတွက်လုံခြုံရေးရဲနဲ့တိတုစစ်9000လောက်ကျင်းနဲ့ဆောင်ကြည့်နေပါတယ်။ငင်းငင်းချင်းချင်းရှိကြဖို့ဟိန္ဒူနဲ့မွတ်စလင်အဖွဲ့တွေကဆော့နေတယ်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေကလည်းတီတီငင်းငင်းရှိဖို့ပြောဆိုနေကြတာပါ။လူစုဝေးဆန္ဒပြမှုကိုလည်းတားမြစ်ထားပါတယ်။ဟိန္ဒူတွေရဲ့ဖျားချောင်းပြနေရမှာအဲ့ဒီချိန်ကအုပ်စိုးခဲ့တဲ့မွတ်စလင်တွေကဗလီတိဆောက်ခဲ့တယ်လို့ပြောပြီး1992ခုနှစ်မှာမွတ်စလင်တွေရဲ့ဒီ16ရာစုဗလီဝတ်ကျောင်းကိုဟိန္ဒူအစိုးရတွေကဖြိုချခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးအယုဒ္ဓယာမှာဘာသာရေးအဓိယုံတွေဖြစ်နေတာပါ။ဒီနယ်မြေအတွက်3ပုံ2ပုံကိုဟိန္ဒူတွေကယူပြီးတပုံကမွတ်စလင်တွေယူဖို့2010တရားရုံးဆုံးဖြတ်ချက်ကိုမကျေနပ်တဲ့ဟိန္ဒူနဲ့မွတ်စလင်အုပ်စုတွေကအထက်တရားရုံးထိတက်ပြီးတိုင်ကြားခဲ့တဲ့အတွက်စနေနေ့မှာဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပါတယ်။